အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့ဆင်သင့်ဖြစ်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းအတိအကျအကောင့်ထဲပေါ်တင်တယ်လို့မြန်မာတမ်မတ်တဦးဖြစ်တဲ့ဒေါ်အီအီတင်ကပြောပါတယ်။ပြန်လာသူတွေအလုံးအတွက်ပိုပြီးအဆင်ပြေစေမယ့်အခြေအနေဖန်တီးပေးဖို့နိုင်ငံရေးအရာစစ်မှန်တဲ့ဆန္ဒရှိတယ်လို့လည်းပြောပါတယ်။ဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာပထမဆုံးကြိမ်နီလာခံမှာမြန်မာနိုင်ငံရဲ့တင်ပြပြောဆိုချက်တွေကကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ကိုဆန္ဒအတိုင်းနေရရင်ပြန်လာတာဟာဒုက္ခသည်အရေးမှာထိရောက်ပြီးရေရှည်ခံတဲ့အဖြစ်တစ်ခုဖြစ်တဲ့အတွက်အိုးဝင်ဆုံးထွက်ပြေးသွားသူတွေနေရရင်အမြန်ပြန်လာနိုင်ရေးအပြင်းထန်ကြိုးစားလှုပ်ဆောင်နေပါတယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းဒုတိယကိုယ်စားလှယ်တန်အမတ်ဒေါ်ကြီးတင်ကဒုက္ခသည်ညီလာခံတွင်ပြောသွားပါတယ်။ဒီနေရာမှာထိုင်းနိုင်ငံဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တထောင်ကျော်ကိုမြန်မာနဲ့ထိုင်းနိုင်ငံအကြပူပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံဘက်အောင်းအောင်းမြင်းမြင်းပြန်ပို့နိုင်ခဲ့တာကိုတမ်မတ်ဒေါ်ကြီးတင်ကထောက်ပြပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေနေရာရင်းပြန်လာရေးနဲ့ပတ်သက်လို့ဒေါ်ကြီးတင်ကအခုလိုပြောပါတယ
်။ We are ready to receive verified returnees in a voluntary, safe and dignified manner in accordance with the pilot
program. စစ်ဆေးတည်ပြုပြည့်တဲ့တွေကိုဆန္ဒတိုင်းဒေကင်းစွာနဲ့ဒိတ်ခါရှိရှိပြန်လာနိုင်ရေးအတွက်နိုင်ငံသဘောတူညီချက်တွေနဲ့အညီလက်ခံဖို့ကျွန်တော်တို့အစဉ်အသင်ရှိနေပါသေးတယ်။ Bangladesh ဘက်ကပေးပို့တဲ့စင်းတွေက2019ခုနှစ် November လအထိဆိုရင်65ရာခိုင်နှုန်းကိုစစ်ဆေးအတည်ပြုပြီးပါပြီ။ Bangladesh ဘက်ကလည်းအကြောင်းကြားပြီးပါပြီ။ကိုဆန္ဒနဲ့အညီဘေကင်းင်းနဲ့တိတ်ခါရှိရှိနေရရင်ပြန်ပို့ရေးအောင်မြင်စေဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သဘောတူညီထားတဲ့နှစ်နိုင်ငံအစီအစဉ်တိုင်းအတိအကျလိုက်နာပြီးတော့ရိုးရိုးသားသားနဲ့လင်းလင်းမြန်းမြန်းအကောင့်ထဲပေါ်သင့်ပါတယ
်။ဒုက္ခသည်တွေနေရပြန်ရေးကြန့်ကြာနေတာဟာသူတို့နေရပြန်နိုင်မဲ့အခြေအနေကိုမြန်မာဘက်ကဖန်တီးပေးဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝန်ရှာဟီဒူဟိတ်ကဒီညီလာခံမှာပဲဒီဇင်ဘာလ18ရက်နေ့ကဆွဆွဲပြောဆိုခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်ကိုတာမန်ကြီးဒေါ်ဤတင်ကနာမည်နဲ့တကွတိုက်ရိုက်ခြေပတာမျိုးပြောမသွားပေမဲ့အဲဒီလိုအခြေအနေမျိုးဖန်တီးဖို့ဆန္ဒရှိတယ်ဆိုတာထည့်ပြောသွားပါတယ်
။ We are committed to continue our efforts in creating more conducive conditions for all returnees.
ပြည်လာတဲ့သူတွေအားလုံးအတွက်ပို့ပြီးအဆင်ပြေစေမယ့်အခြေအနေကိုစစ်မှန်တဲ့နိုင်ငံရေးဆန္ဒနဲ့ဖန်တီးရေးကျွန်တော်တို့ဆက်ပြီးတော့ကြိုးပမ်းသွားဖို့အခိုင်အမာရှိပါတယ်။နေရပြန်ပို့ရေးလုပ်ငန်းစဉ်ကိုတက်ဆိုင်သူအားလုံးရဲ့ဟန်ချက်ညီအားထုတ်မှုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တိတ်မကြခင်အနာဂတ်မှာစတင်နိုင်ပြီးတော့လက်တွေ့ကျပြီးရေရှည်ခိုင်မာမဲ့အဖြစ်ကိုလည်းရရှိနိုင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။နေရရင်ပြန်ရေးကိုဟန်တန်းနောက်ရှက်ဖို့အာဆာအဖွဲ့ရဲ့တပ်ဖြတ်ချင်းချောင်းမှုအပါအဝင်အဓားစီအမျိုးမျိုးရှိနေတဲ့ကြားမှာပဲကောက်ဆက်ဘဇားကဒုက္ခသည်400ကျော်ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံဘက်ပြန်လာကြတာဟိန်းနိုဘာလာဝင်400နီးပါးကသူတို့ပြန်ညင်းတယ်ဆိုပြီးပြောနေတာကြားပြီးဖြစ်ပေမဲ့ပြန်မှုစီစဉ်နိုင်တဲ့အခြေအနေမရောက်သေးတာတွေကိုလည်းတန်မတ်ဒေါ်ဤတင်ကဒုက္ခသည်ညီလာခံအတွင်းထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ